စစ်ကောင်စီကအာဏာသိမ်းတဲ့နလားပြည်ပြည်ရင်ထိအာဏာရှင်ကြဆောင်ရေးအတွက်စန့်ကျင်ဆန္ဒပြနေတာတွေကနေရာနှက်မှာပုံစံမျိုးစုံနဲ့ရှိနေပါတယ်။ဒီဆန္ဒပြသူမှုတွေမှာဖမ်းဆီးခံရတာတွေအကြမ်းဖက်တိုက်ခတ်ခံရတွေကြောင့်နောက်ပိုင်းမှာထိတိုက်မတွေ့တော့ဘဲအာဏာရှင်ကိုတော်လှန်နေကြတာပါ။ဒါပေမဲ့လည်းရက်ွက်တွေရဲ့အထိဝင်ရောက်ပစ်ကတ်ဖမ်းဆီးတာတွေရှိနေတဲ့အကြောင်းကျွန်တော်ကလာတဲ့ဆောင်ရွက်ပတ်သက်တဲ့အခြေအနေကိုနန်းဖိုင်ကတင်ပြပေးပါမယ်
။ဖေဖော်ဝါရီလ၁ရက်နေ့ကနေစပြီးအယက်တာအစိုးရခေါင်းဆောင်တွေကိုဖမ်းဆီးစစ်တပ်ကအာဏာသိမ်းခဲ့တာဒီကနေ့ဆိုနှစ်လပြည့်ပြီဖြစ်ပါတယ်။အာဏာသိမ်းတာကိုစန့်ကျင်ဆန္ဒပြသူတွေဟာအကြမ်းဖက်ပြစ်ခတ်ခံရတဲ့ကြားကတပုတ်ပုံစံမျိုးစုံနဲ့အာဏာရှင်စနစ်ကိုဆက်ပြီးဆန့်ကျင်နေရပါလူငယ်တွေဦးဆောင်တဲ့အင်းစိန်မျိုးကတပိတ်စစ်ကြောင်းကိုမနေ့အစောပိုင်းကတည်းကစတင်ခဲ့ပြီးတော့နေ့လယ်တနာရီမှာစစ်ကားတွေရောက်လာလို့လူစုခွဲခဲ့ရပါတယ်။စစ်ကောင်စီလက်အောက်ခံစစ်တပ်နဲ့ရဲပါဝင်တဲ့လက်နက်ကင်တွေရဲ့အင်အားသုံးအကြမ်းဖက်မှုကိုရှောင်သိမ်းနေရတဲ့ဆန္ဒပြလူငယ်တွေကိုလမ်းတွေထဲထိဝင်ရောက်ဖမ်းဆီးပစ်ခတ်တာတွေရှိခဲ့တယ်လို့အင်းစိန်တပိတ်မှာပါဝင်သူတဦးက VOA ကိုပြောပါတယ်
။မနေ့ကအဲ့ဒီတော့ကတော့ဒီကျွန်တော်တို့တစ်ချောင်းပါလူဝဲတပိတ်တွေရောခနဲဆောက်တဲ့တပိတ်တွေရောဒါရောလောက်ကြရပေါ့။ဖန်တီးတာတွေပြစ်ခတ်တာတွေရောလုံးဝချင်းမှာကျွန်တော်ခွဲလိုက်တယ်။ခွဲပြီးတဲ့နောက်မှာသူကဒန်းတိတ်ဒန်းတိတ်ကြီးဒန်းကြီးတွေလို့ဝင်ပြီးတော့သူလက်ဖမ်းပြီးရစ်တာတွေလုပ်တယ်။29ရက်နေ့ဒီနောက်ပိုင်းအခါကျတော့ဒီအင်းဖိန်မှာသူကနေရောညောတပိတ်တွေဝင်ပြီးတော့ဖမ်းတာတွေဟိုဟာပြစ်တာတွေလုပ်နေဒီနေ့ကြည့်ရဘူးဆိုတော့လက်နဲ့ဒန်းလုံးတွေမှာတက်ပြဲလာတယ်ပေါ့ဒီစစ်တပ်တွေ
စစ်တပ်ရဲ့ရဲတွေရဲ့အင်အားသုံးအကြမ်းဖက်တရားတွေကြောင့်ဆန္ဒပြသူတွေဟာသူတို့နဲ့ထိတ်တိုက်မတွေ့တော့ပဲကြိုတင်ပြီးတော့လူစုခွဲရှောင်နေလိုက်တာတွေရှိပါတယ်။အာဏာရှင်ကြဆုံရေးအတွက်ရရဲ့ဘက်ကနေပြီးတော်လှန်သွားမယ်လို့လဲတင်ငန်းကျွတ်မြုံနယ်ကတပိတ်စစ်ကြောင်းမှာပါဝင်တဲ့လူငယ်တဦးက VOA ကိုပြောပါတယ
်။9နိုင်ကျော်လမ်းလျှောက်တပိတ်စာတယ်12နိုင်ကျော်တနိုင်ကျတော့သိမ့်နိုင်ရတယ်။သိမ့်နိုင်ရတယ်ဆိုတော့ဘယ်လိုဖြစ်လဲဆိုတော့အရင်တော့ဆိုတော့အဲ့ထက်အချင်းပိုနေတယ်။သူကဒီနေ့ကဟိုဘာအတန်ပဲကြောက်လာမျိုးလေညီမတို့နာမလို့စကားပါညာဟိုဖြတ်နေရများတယ်။ဟိုဘယ်တစ်ချက်ဝင်လာမလဲဝင်လာမလဲအဲ့လိုညီမတို့စောပြီးလူစုခွဲပြီးလိုက်ရတယ်။
စစ်တပ်ရဲ့ရဲတွေကစစ်နာကြသူတွေအပေါ်လက်နက်သုံးအကြမ်းဖက်ပစ်ခတ်ခဲ့လို့အာဏာသိမ်းပြီးနှစ်လတာကာလအတွင်းမှာတိုက်ဆုံသူ920ကျော်အထိရှိသွားပြီလို့နိုင်ငံရေးအကျဉ်းသားများကူညီဆောက်ရှောက်ရေးအသင်း AAPPB ရဲ့မတ်လ30ရက်နေ့အထိစီးရင်မှာဖော်ပြထားပါတယ်။ဒီအရေးအတွက်ဟာ AAPPB ကကောက်ယူရရှိထားတဲ့တိုက်ဆုံသူအရေးအတွက်ဖြစ်ပြီးစစ်တပ်နဲ့ရဲတွေရဲ့အင်အားသုံးအကြမ်းဖက်မှုတွေကြောင့်တိုက်ဆုံခဲ့ရသူတွေဟာဒီထက်မကရှိနိုင်တယ်လို့လည်းထုတ်ပြန်ထားပါတယ်။ဆန္ဒပြတပိတ်တွေရဲ့အနီးဝန်းကျင်မှာစစ်ကားတွေလက်လည်နေလို့လိုင်မြို့နယ်အတွင်းကဆန္ဒပြတပိတ်တွေမှာလည်းတိမ်းချောင်နေရတဲ့အခြေအနေရှိနေပေမဲ့နောက်နေ့တွေမှာလည်းဆက်ပြီးဆန္ဒပြပုံစံမျိုးစုံနဲ့တော်လှန်သွားမယ်လို့ဆန္ဒပြသူအင်ဂျင်နီယာတဦးက VOA ကိုပြောပါတယ်
ကျွန်တော်တို့အင်ဂျင်နီယာတွေနဲ့လုပ်တဲ့ဥစ္စာကတော့လှည့်တော့လှည့်လိုက်တယ်လှည့်လိုက်တဲ့ဟာကိုအဲ့မှာကိုခဏပါပဲအဲ့ဒီမှာကျွန်တော်တို့လာတယ်လာတော့ကျွန်တော်တို့ပြန်ပြီးတော့အချက်တူခွဲရပေမဲ့လို့အဲ့အင်မော်တွေကနေအော်ကြတာပေါ့နော်ထိတ်ထိတ်ကတွေးလို့ကဒီချိန်မှာအချင်းမပြေဘူးကဟိုကျွန်တော်တို့ကပေးကြတယ်တော်တော်များတနေ့ကဆိုလည်းလို့ပါပါတယ်လေ9ရက်တော့ပါသွားကျွန်တော်တို့ကတော်တော်အာရုံပဲရှိတဲ့လူတွေကရှိတယ်လို့ကျွန်တော်ရုပ်ကနေပေါင်းပြီးတော့ဆက်လုပ်နေတော့ပါပဲ
စစ်ကောင်စီရဲ့အာဏာသိမ်းလိုက်တဲ့လောက်ရဲ့အပေါ်စန့်ကျင်ကန့်ကွက်သူတွေဟာမနေ့အစောပိုင်းနဲ့နေ့အချိန်တွေမှာလည်းစုပေါင်းအင်အားနဲ့ဆန္ဒပြတော်လှန်နေကြသလိုည၈နာရီထိုးချိန်တိုင်းမှာလည်းတန်ပေါင်းတီဆန္ဒထုတ်ဖော်နေကြပါတယ်။ဒါပေမဲ့လည်းဒီကိစ္စမှာတော့နေ့လယ်တနာရီ၃နာရီနဲ့၅နာရီထိုးချိန်တိုင်းမှာတန်ပေါင်းတီပြီးတော့မြို့နယ်အလိုက်နေရာအနက်မှာဆန္ဒထုတ်ဖော်ခဲ့ကြပါရဲ့ရှင်။